မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee Lee ရဲ့မြန်မာခရီးစဉ်ပထမနေ့မှာတော့လူအခွင့်အရေးနဲ့အမျိုးသမီးအရေးလှုပ်ရှားဆောင်ရွက်နေသူနဲ့တွေ့ဆုံခဲ့ပြီးအမျိုးသမီးများအပေါ်အကြံဖက်မှုတွေအကြောင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မှတင်ငင်လင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လူအခွင့်အရေးနဲ့ပတ်သက်တဲ့အမျိုးသမီးအရေး၊လယ်ယာမြေအရေး၊အလုပ်သမားအရေး၊ကျောင်းသားအရေးစတဲ့အကြောင်းအရာတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee Lee ဟာဒီကနေ့မှာတော့အမျိုးသမီးအရေးဆောင်ရွက်တဲ့ရပ်ဖတ်လူအဖွဲ့အစည်းတွေကိုရန်ကုန်မြို့ကုလသမဂ္ဂရုံးမှာတွေ့ဆုံခဲ့ပါတယ်။အမျိုးသမီးတွေအပေါ်အကြံဖတ်မှုတွေအကြောင်းဝင်ရောက်ဆွေးနွေးခဲ့တဲ့ညီမချင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာကိုအောင်မျိုးမင်းကဒီကနေ့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုအခုလိုပြောပြပါရစေ။
လွတ်တော်မှာဆွေးနွေးပြီးအတည်ပြုခံပြီးဖြစ်နေတဲ့ဒီဥပဒေကြမ်း၄ခုအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့စိုးရိမ်မှုတွေကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့နောက်ထပ်စိန်ခေါ်မှုတွေဒါကိုကျွန်တော်တင်ပြပါရစေ။နောက်တစ်ခုကတော့ကချင်ပြည်နယ်နဲ့လက်နက်ကိုင်ပြည်ပကအတွင်းမှာရှိတဲ့အမျိုးသမီးမှာလုံခြုံမှုမရှိတာတွေ။နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ဒီလက်ရှိမြန်မာပြည်မှာအခုဆိုလို့ရှိရင်ရွေးကောက်ပွဲတွေကျွန်တော်ကျင်းပတော့မယ်။အမျိုးသမီးကိုယ်စားလှယ်တွေနဲ့ရွေးချယ်တင်မြှောက်ပါရစေ။အဲ့တော့အမျိုးသမီးရေးကိုလုပ်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုဒါတွေကတော့အမျိုးပါသာသနာမဆောင်လျှောက်ဘူး။သူတို့ကတော့ဒီအရမ်းပတ်မထောက်ခံနေတဲ့အကြောင်းကိုသူတို့မဲမပေးပါနဲ့ဆိုတော့လုံဆော်မှုတွေရှိလာပါပြီ။အဲ့တော့အဲ့ဓာတွေကိုကျွန်တော်တို့အသေးစိတ်စောင့်ကြည့်ဖို့ရင်သူတို့ဘောမှာအကြမ်းဖက်မှုတွေမဖြစ်ဖို့အတွက်ကုလသမဂ္ဂအထူးဆောင်တဲ့စီးရီရရှိနေမျက်စိတောက်မှောက်ပြီးတော့ဓာတွေကိုစောင့်ကြည့်ပြီးတော့တိုက်တွန်းခဲ့ပါတယ်
။လူမှုအနေဦးစီးဌာနကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ကုလသမဂ္ဂလူဦးရေဆိုင်ရာရမုံငွေအဖွဲ့နဲ့ကြားမရေရဓာတ်လူညီများရေကိုရတူဦးစီးပြီးနှစ်နှစ်ကျော်ကြာရေးဆွဲထားတဲ့အမျိုးသမီးများအပေါ်အကြံဖတ်မှုကာကွယ်ခြင်းဆိုင်ရာဥပဒေကိုလည်းအစိုးရဘက်ကပြင်ဆင်မှုတွေရှိခဲ့တဲ့အကြောင်းတင်ပြခဲ့တယ်လို့အရက်ဖတ်လူအဖွဲ့အစည်းဖိုရမ်ကမတ်သိမ့်နီဦးကပြောပါတယ်
မိဟာတွေကထောင်လူနိုင်ငံကနေပြီးတော့နိုင်ငံတော်ကနေတောင်းရင်ခံထားလိုက်တဲ့ပြည်တော်ဆိုတဲ့ဟာရဲ့နောက်ထူလာတက်ကလုံခြုံရေးဆိုင်ရာပုံချက်ချက်အမှန်35ရဲ့ဆိုတာကတိုက်တိုက်ဆန့်ကျင်နေတယ်ဖောက်ပြက်နေတယ်ဆိုတဲ့အကြောင်းတွေလည်းအားလုံးသိကြကြပါမယ်
တတိယကြိမ်မြန်မာခရီးစဉ်မှာတော့အမျိုးသမီးအရေးလူအခွင့်အရေးလှုပ်ဆောင်တဲ့အရက်ဖတ်လူအဖွဲ့အစည်းတွေရဲ့လွတ်လပ်မှုနဲ့လုံခြုံမှုအကြောင်းကိုလည်းမစ္စယန်ဟီလီကအလေးပေးပြီးမေးမြန်းခဲ့တယ်လို့ကိုအောင်မျိုးမင်းကပြောပါတယ်မစ္စယန်ဟီလီဟာဩဂတ်လ6ရက်နေ့နဲ့9ရက်နေ့မှာတော့နေပြည်တော်မှာလွှတ်တော်ဥပဒေချမ်းကော်မတီဝင်အစိုးရအဖွဲ့ဝင်အချို့အပြင်ရွေးကောက်ပွဲကော်မရှင်နဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ဩဂတ်လ9ရက်နေ့ထိတွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားမယ်အထူးကိုယ်စားလှယ် Miss Yang Hee Lee အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စုံစမ်းတွေ့ရှိသမျှကိုအောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင်